ချင်းပြည်နယ်မြို့တော်ဟာခမှာမဲစင်းအတွက်လူဦးရေတကောင်စင်းကောက်ယူနေတာတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။မကွေးတိုင်းရေစကြိုမြို့မှာလည်းလူဝင်မှုကြီးကြပ်ရေးရုံးကိုကာကွယ်ရေးတပ်ဖွဲ့တွေကမိရှုခဲ့တယ်လို့ဆိုပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ
။လာမယ့်ဩဂုတ်လမှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအတွက်မဲစင်းကောက်ယူမှုတွေမြို့ကြီးတချို့မှာပြုလုပ်နေပါတယ်။ချင်းပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဟာခါမြို့မှာတော့လူဦးရေတကောင်စင်းကောက်ယူနေတဲ့အဖွဲ့ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဇူလိုင်23ရက်တောက်ကြနေ့မှာတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အခုလိုတိုက်ခိုက်တာကြောင့်စင်းကောက်ယူနေသူတွေကိုလုံခြုံရေးလိုက်ပါဆောင်ရွက်ပေးနေတဲ့ရဲတအူးတေဆုံးသွားတယ်လို့မြို့ကန်တအူးကပြောပြပါတယ်။
ဒီနေ့ဘေးဟောင်းချက်ကတော့သူတို့ပြင်းယူတဲ့ချိန်မှာကျွန်တော်တို့အဒီဒေသခံကာကွယ်ရေးတပ်ဖွဲ့ကဖြစ်တယ်လို့ကျွန်တော်ကြားပြရတယ်။အဆောက်အုံတစ်ခုရဲ့ဒီစိုက်ကယ်တွေလို့ပြည်စည်းရလို့ရှိတယ်။အဒီတပ်ဖွဲ့ကတယောက်ဆုံးလို့ကျွန်တော်တို့ကြားပြရတယ်။
ဟာကမြို့မှာလူဦးရေတကောင်စင်းကောက်ယူလို့၃ရက်မြောက်နေ့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကအခုလိုတိုက်ခိုက်တာလည်းဖြစ်ပါတယ်။အခုလိုတကောင်စင်းမကောက်ယူခင်ဇန်နဝါရီလ9ရက်နေ့မှာဟာခါ CDF ကရွေးကောက်ပွဲကိုကန့်ကွက်ပြီးကျင်းပခွင့်ပေးမှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားတာပါ။ဒါအပြင်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်လူသူတွေမဲပေးသူတွေကိုလည်းအရေးယူသွားမယ်လို့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ဒါကတော့ချင်းပြည်နယ်ကအခြေအနေပါ။မကွေးတိုင်းရေစကြိုမြို့ပေါ်မှာဆိုရင်လေတကောင်စင်းကောက်ယူဖို့ပြင်ဆင်လှုပ်ဆောင်နေတဲ့လူဝင်မှုကြီးကြပ်ရေးရုံးကိုဒေသခံကာကွယ်ရေးတပ်ဖွဲ့ကဇန်နဝါရီ12ရက်မနက်ပိုင်းမှာမီးရှို့ဖျက်ဆီးခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရေစကြိုပကဖတာဝန်ခံရဲဘော်ဝေကြီးကအခုလိုပြောပြပါဗျာ။ဒီတာဝန်ခံရု
ံးနဲ့ပတ်သက်ရင်ပေါ့နော်။ဒီမပုံနဲ့လှုပ်တဲ့ပြည်သူတွေပေါ်မှာပေါ့နော်။တရားပဆံနေတောင်းနေတဲ့ကိစ္စလေးစစ်ကောင်စီရဲ့အတူအောင်ရေးောက်ပွဲပေါ့နော်အဲဒီလောက်ဆောင်မှုဆိုပြီးသူတို့အဲဒီလူကြီးတင်းရင်နေပြင်းပြင်းမဲ့ကိစ္စလေးရှိတယ်ပေါ့နော်အဲတော့ကျွန်တော်တို့ဇာဝကယုံနဲ့ဝင်တယ်ဝင်ပြီးတော့ကျွန်တော်ဒီတိုင်းထားလို့အစ်မပြေတဲ့အခါကျွန်တော်တို့အဲမိရှုဖြတ်ပြီးခဲ့တယ်ပေါ့ဗျာအဲဒီဇာဝကစင်းနေပေါ်မှာအဖြေခံပြီးတော့ဒီရေးောက်ပွဲကိုမဖြစ်ချင်အောင်တနည်းတစ်ပုံနဲ့ပေါ့နော်အဲဒီလညာလည်းကြပြီးလောက်ဆောင်မဲ့အခြေအနေကြီးညင်းလို့ကျွန်တော်တို့ကအခုကစပြီးတော့အရင်းယူလိုက်တာလ
ားစစ်ကောင်စီဟာရွေးကောက်ပွဲကျင်းပဖို့အတွက်လူဦးရေတကောင်စင်းတွေကိုဇန်နဝါရီလ9ရက်ကနေ31ရက်နေ့အထိကောက်ယူသွားမယ်လို့ဆိုပါတယ်လက်ရှိအချိန်မှာတော့စစ်ကောင်စီကသူတို့ထိန်းချုပ်ထားနိုင်တဲ့မြို့ကြီးတချို့နေရာတွေမှာသာကောက်ယူနိုင်ပြီးလက်နက်ကင်တွေအားကောင်းနေတဲ့သခိုင်းတိုင်းမကွေတိုင်းချင်းပြည်နယ်တို့ရဲ့နေရာအတော်များများမှာလူဦးရေစင်းကောက်ယူနိုင်ခြင်းတော့မရှိသေးပါဘူးဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတော့ရွေးကောက်ပွဲကိုစန့်ကျင်ပြီးရွေးကောက်ပွဲပြုလုပ်ဖို့ပြင်ဆင်လာပါကပြင်းပြင်းထန်ထန်တုံ့ပြန်ဆောင်ရွက်သွားမယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ။